China ngan de ma Myanmar re pawin ein ni chin naingan ga tu re ko pye mat tha de ngwe lein de online law ga sa lu ngan de lou ni de go food kun yet ko thai a thu song san yin thana ga sat tin nei ne ne ba le February 10 ni ma sat tin de sit sin yin twin ngwe chi khwa cha mu a khon lein mu ro ne lo lo se phan si tha tu re de ma Myanmar re le pa de lo thai tadin de ma phaw pya ja ba le view tadin taw mai yi ma pyo pya pe ba aw khnya
online ga ni taya ma win che thi lu ngan de ko lou bi ngwe byu ngwe mae khwa cha ni de ko phu so de kon yet ko thai a thu song san yin thana dsi ga sat tin nei nin de da ma February 1 ရက်နေ့ကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေခဲ့တယ်ဆိုပြီး DSI ကသတင်းထုတ်ပြန်ထားပါတယ်။ရှာဖွေစစ်ဆေးမှုတွေအတွင်းတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။ဘသူတွေကိုဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့ DSI ကမဖော်ပြပေမဲ့ဖမ်းဝရမ်းထုတ်ထားတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ခုလုံးခံယူထားတဲ့ Grand Admiral တထေးကျွန်းဟိုတယ်ပိုင်ရှင်ဦးကျော်လွင်ပါဝင်နေတယ်ဆိုပြီးထိုင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။18ဦးကိုဖမ်းဝရမ်းထုတ်ထားတဲ့ထဲက9ဦးကိုဖမ်းမိထားတယ်ဆိုပြီးဒီကနေ့ February 3ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထူးစုံစမ်းစစ်ဆေးရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကအခုလိုထိုင်းဘာသာနဲ့ပြောကြားခဲ့ပါဗျ။ပั
จจุบันได้รับรายงานว่าได้จับกุมตัวทั้งหมด7รายครับณปัจจุบัน
တနင်္လာရှိသူ18ဦးထဲက9ဦးကိုဖမ်းမိထားပြီဖြစ်ပါတယ်အဓိကတရခံဟိုတယ်ပိုင်ရှင်ကိုတော့ဖမ်းမမိသေးပါဘူးဖမ်းမိသူတွေထဲမှာသူ့ရဲ့လက်ရုံးတစ်ဦးနဲ့ဇနီးတယ်လို့ပါဝင်နေတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်သူကဟိုတယ်တစ်ခုပိုင်ရှင်လို့ပြောသွားပေမဲ့နာမည်ကိုတော့ထုတ်ဖော်ပြောပြခြင်းမရှိပဲထိုင်းနိုင်ငံသားဖြစ်ခံယူထားတဲ့မြန်မာဖြစ်တယ်လို့သာပြောပါတယ်မြန်မာနိုင်ငံဘက်ကိုတိမ်းရှောင်သွားတယ်လို့လည်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကပြောပါတယ်ခုဖူးကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့လည်းဆက်ဆက်နေတယ်ဆိုပြီးအထူးစစ်စင်ရေးတာဝန်ရှိသူတွေကပြောပါတယ
်မီယူ23ဘတ်တူပစုံ1ก็คือเพื่อทราบแล้วก็จับกลุ่มบุคคลตามหมายจับ
အခုလိုမျိုးတန်ရရှိသူတွေရဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးခဲ့ရတာကထိုင်းဆိုရဖမ်းဝရမ်းထုတ်ထားတဲ့တရားခံတွေကိုရှာဖွေဖို့နဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုစစ်ဆေးသိမ်းဆည်းဖို့ဖြစ်တယ်ဆိုပြီးပြောသွားတာဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကရနောင်းနွန်ထပူရီနဲ့ဘန်ကောက်စတဲ့ခရိုင်တွေကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေမှုတွေအတွင်းဇိမ်ခံကားတွေအသုံးဆောင်ပစ္စည်းတွေလက်ဝတ်ရတနာတွေအပြင်လက်နက်တွေကိုပါတပ်တွေအဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီး DSI ရဲ့ထုတ်ပြန်ချက်မှာဓာတ်ပုံနေနဲ့တကွဖော်ပြထားပါတယ်ကိုဖုလောင်ကစားကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့အခွန်ရှာမှုတွေနဲ့လည်းဆက်နွယ်ချိတ်ဆက်နေတာမှလွန်ခဲ့တဲ့10နှစ်ကျော်အတွင်းစီမံခိုလုပ်ငန်းတွေကနေဘတ်ငွေတန်ပေါင်း1000ဘူးလောက်အခွန်ရှောင်ပြီးငွေမဲခဝါချခဲ့တယ်ဆိုပြီးထိုင်းအထူးစုံစမ်းရေးဌာနကလည်းပြောပါတယ်ဒီအမှုနဲ့ပတ်သက်လို့လည်းဆက်လက်စုံစမ်းနေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်